ကိုဗစ်19ကာကွယ်ဆေးဦးစားပေးထိုးနှံခွင့်ရမယ်ကျန်းမာရေးဝန်ထမ်းတွေစေတနာဝန်ထမ်းတွေနဲ့ပြည်သူလူထုကြားမှာကာကွယ်ဆေးထိုးနှံလိုသူတွေရဲ့စီရင်တွေလိုက်လံကောက်ခံနေပြီဖြစ်ပါတယ်။ရက်ကွက်မြို့နယ်နဲ့ပုဂ္ဂလိကဆေးဦးလေးမှာပါကိုဗစ်19ကာကွယ်ဆေးထိုးနှံရေးပြင်ဆင်စီရင်ပြုစုနေကြတဲ့နောက်ဆုံးအခြေအနေတွေကိုကျွန်မစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်။ မြန်မာနိုင်ငံတော်ဝန်လူပေါင်း3000ကျော်ကိုဗစ်19ကူးစက်နေတဲ့အထက်ပေါ်တွင်လာအများဆုံးဖြစ်တဲ့တိုင်းဒေသတွေမှာပါဝင်တဲ့ရန်ကုန်တိုင်းထဲမှာကိုဗစ်19ကူးစက်ပြန့်ပွားမှုကာကွယ်ထိန်းချုပ်နိုင်ရေးရှေ့တန်းကနေဆေးကုသဆောင်ရှားမှုပေးနေတဲ့ဆီယဝင်းသူနာပြုကျန်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကိုဦးစားပေးကာကွယ်ဆေးထိုးပေးဖို့စီရင်နေပြုစုနေကြပြီဖြစ်ပါတယ်။အခမဲ့ဖြားနာ စီဘောကလင်းနစ်ကိုရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ
်အဲ့ဒီတက်မိုင်မှုကတစ်ဆင့်ကျွန်တော်တို့စီးရင်းနေကျွန်တော်တို့ပေးရတယ်ဗောနော်အဲ့မှာကျွန်တော်စီးရင်းမှာဆရာဝန်ပါတယ်ဥတာပြီးပါတယ်ဗိုလန်တီယာပါတယ်ပရိုက်တာပါတယ်ဗောနော်အဲ့စီဘောကလင်းနစ်ကအခုလက်ရှိဘယ်လိုနိုင်မှာဆို29ဆိုရင်300ဝန်းကျင်လောက်ရှိမှာမှာဆယ်နှစ်လေးကျွန်တော်ဒီဗိုလန်တီယာအင်အားဥတာပြီးအင်အားကျွန်တော်တို့ Animal Service တွေလည်းရှိရတယ်အကုန်လုံးထည့်တယ်တို့လိုလည်းကျွန်တော်တို့တကယ်လည်းပြောဆိုအရင်ကြီးပါတယ်ကဏ္ဍမှာပါတယ
်အခုဆိုရင်တော့ COVID-19 ကာကွယ်ဆေးထိုးနှံနိုင်ရေးပြည်သူလူထုကြားမှာလည်းစီးရင်းလိုက်လံကောက်ခံနေပါတယ်လို့ဒေါက်တာကျော်မင်းထွန်းကပြောပြပါတယ်
ကျွန်တော်ဒီရက်ွက်တွေထဲမှာဆိုဒီနေ့ဆိုရင်စီးနေကောက်နေပြီเนาะအိမ်နေရာရောက်ဆောင်နေသေးတာတွေ့တယ်ဒီအခုဒါကောက်တဲ့အုပ်စုကကျွန်တော်ဒုတိယအုပ်စုမှာသုံးမယ်ဗောနော်ကျော်ရက်ွက်တွေထဲမှာပြည်သူတွေထိုးဖို့ဥစားလေဟုတ်အဲ့ရကွာဒီဆက်မှာတော့အတက်က18နဲ့64နဲ့ကြားပါတော့သူတို့ဟာပြီးတော့ပုံဝင်ဆောင်မရဘူးပေါ့နော်ဒီစိတ်မတည့်ရင်လည်းဟိုအနေနဲ့လည်းမရှိအရှိနဲ့ပြောပေါ့နော်မှတ်ချက်အနေနဲ့ပေါ့နော်ကျန်တာတော့ဒီတကောင်သေးမှာပါတဲ့ဒီသားစုတွေအကုန်လုံးဖြည့်ပေါ့နော
်ပုဂ္ဂလိကဆေးဦးနေမှာလဲ COVID-19 ကာကွယ်ဆေးထိုးနှံမဲ့ဆေးရည်လိုက်လံကောက်ခံနေတဲ့အခြေအနေနဲ့အခုလို COVID-19 ကာကွယ်ဆေးထိုးနှံနိုင်ရေးပြင်ဆင်နေတဲ့အစီအစဉ်တွေအပေါ်မှာလူလူကိုကျန်းမာရေးပညာပေးနေတဲ့ဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုအကြံပြုပါတယ်
ဒီပုဂ္ဂိကဆေးရုံနဲ့ပတ်သက်ပြီးတော့ဆေးရုံနေမှာကတော့ကျွန်တော်စီရင်နေပြီးဆိုတော့ပြီးတော့ပြေဖို့ထားတယ်လို့တော့သိရတယ်။ဒါကြောင့်ဒီချိန်မှာစပြီးတော့ဒါဥစားပြီးစင်နေတဲ့ရေလောက်စင်ရကောက်နေတာတွေတော့ကျွန်တော်တူနေတယ်။အဲ့ဒီမှာမှသုံးနိုင်နေတဲ့လူကကြားတယ်ဆိုလို့ရှိရင်တော့သူရဲ့ဥစားပြီးစင်တိုင်းအစီအစဉ်တိုင်းထိုးသွားရုံနဲ့ပြဿနာသိမရှိဘူး။သုံးနိုင်နေတဲ့လူနေရတယ်ဆိုလို့ရှိရင်တော့ကျွန်တော်ပညာပေးအစီအစဉ်တွေဆက်ဆံရလုပ်နေလိုက်။ဆောင်ရွက်ပြင်မယ်လို့ကြားနေတယ်အဲ့လိုဖြစ်နေကျားတို့ကတော့ညများထိုးစီခြင်းနဲ့တော့ညများထိုးစီခြင်းနဲ့ဆိုတာကတော့ဓမတိကတော့ဒီမိကိုစီကိုဒီ COVID-19 ရောဂါပိုးမဝင်ရောက်နိုင်ဘူးဒီကပုံကြီးကြီးတာကတော့ COVID-19 ရောဂါပိုးကိုယ့်ရဲ့တောင်းဝင်မြင်မှာပြန့်နှံ့မှုမရှိဘူးအတွက်ကိုယ်ကလည်းကြည့်ရပုံကြီးကြီးလား
တူကဲသောတန်လျေအဖွဲ့တည်ထောင်သူကိုမင်းသွေးတက်ကလည်းစေတနာဝန်ထမ်းတွေပါကာကွယ်ဆေးဦးစားပေးအစ်စ်နဲ့ထည့်ထားမယ်လို့ယူဆတဲ့အကြောင်းပြောပြပါတယ်
ဒီပရမဥစားပေးထဲမှာတော့ပါတယ်လို့တော့ပြောတာပဲအဲဒါပေမဲ့မနက်ဖြန်စီဝေးပြီးတော့မှပဲကျွန်တော်ကြည့်ကြကြည့်ရမယ်ခင်ဗျာကျွန်တော်တို့ကလက်ရှိမှာ 90% နေရဲ့နောက် positive ဆိုတာတွေအိမ်နေရာနေကျော်အဲကျွန်တော်တို့ဟိုပို့ပေးနေတာရှိတယ်အဲစေဝါနေပြီးတော့ positive နဲ့သုံးသွားတဲ့ဇက်ပေါ်ကြီးကိုကျွန်တော်ပို့ပေးနေတာရှိတယ်ကိုယ်ကလေးဆက်နေတယ်တော်တော်ကြီးချမ်းသာတယ်ဟိုအားရရလည်းရှိတယ်ရစ်တော့ကျွန်တော်ဒီတော့ကြီးကလာကအများကြီးချိန်နေရှိတယ်ဘာလို့ဆိုတော့ PPE တွေမလောင်းလာတဲ့အခါမှာတော့မဖြည့်ဖြည့်တဲ့ဆိုတော့ကျွန်တော် PPE မဝတ်ဆက်သွားရရှိတယ်
အခုလက်ရှိမှာတော့မြန်မာနိုင်ငံကိုအိန္ဒိယကနေပေးလှူလိုက်တဲ့ COVID-19 ကာကွယ်ဆေး 1.5 တန်းရောက်ရှိနေပြီဖြစ်ပါတယ်။ဒီဆေးတွေကိုကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးထိုးနှံမှာဖြစ်ပြီးတိုင်းနယ်ပြည်နယ်အနှံ့ပို့ဆောင်ထားပြီးဖြစ်ပါတယ်။နောက်ထပ်လူ15တန်းစာအတွက်ကာကွယ်ဆေးတန်း30ကိုအိန္ဒိယကနေဝယ်ယူထားပြီးအဲ့ဒီလိုဝယ်ယူထားတဲ့ဆေးတွေကတော့ဖေဖော်ဝါရီလကုန်နဲ့ရောက်လာမယ်လို့မျှော်လင့်ထားပါတယ်ရှင်။ကျွန်မစုမုံမှ